ယူကရိန်းအလဲပိုင်းနဲ့အရှေ့ပိုင်းဒေသတွေကနေရာအများအပြားကိုရုရှားတပ်တွေကတညအတွင်းမှာပဲ drone အလုံးပေါင်း82လုံးနဲ့ပြစ်ခတ်တိုက်ခိုက်ခဲ့ကြောင်းနဲ့အဲ့ဒီထဲက drone 48စင်းကိုပြစ်ချဖျက်ဆီးနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကချက်သတင်းတွေမှာကြေညာပါတယ်။ယူကရိန်းနိုင်ငံချာကာစီ၊ Chernivtsi ၊ Dnipro Petrov ၊ Kharkiv ၊ Kherson ၊ Kirovohrad ၊ Kiev ၊ Mykolaiv ၊ Poltava ၊ Odessa နဲ့ Sumy ဒေသတွေမှာပြစ်ချခဲ့တယ်လို့လည်းယူကရိန်းလေကြောင်းကာဝေးဌာနကပြောပါတယ်။ဒါပေမဲ့အဲ့ဒီဒေတာတွေမှာပြစ်စီဆုံးရှုံးမှုအခြေအနေဘယ်လိုရှိတယ်ဆိုတာကိုတော့အခုချိန်ထိမသိရသေးပါဘူး။ရုရှားကာဝေးဝန်ကြီးဌာနကလည်းသူတို့ဟာရုရှား-ယူကရိန်းနယ်စပ်တချို့က Branch, Belgorod, Kursk, Kluga, Voronezh ဒေတာတွေမှာယူကရိန်းဘက်ကပြစ်ခတ်လာတဲ့ drone 73ခုကိုပြစ်ချဖျက်ဆီးခဲ့ရတယ်လို့ Chernivtsi နယ်မှာပြောပါတယ်။အဲ့ဒီဒေတာတွေမှာလည်းထိခိုက်သေးခြင်းမှုတစုံတရာရှိမှရှိမသိရသေးဘူးလို့ဒေတာအုပ်ချုပ်ရေးမှူးတွေကပြောပါတယ်။ဗော်ဒဖုန်းနဲ့ရုရှားရဲ့တိုက်ခိုက်မှုမှာတော့ယူကရိန်းမြို့တော် Kiev မှာ2ဦးသေဆုံးခဲ့ရတာဖြစ်ပါတယ်။